မြန်မာပြည်ပဋိပက္ခပြည်နယ်စီအာဆီယံအထူးကူစလေပြီးခဲ့တဲ့ရက်ပိုင်းတွေတွားရောက်တဲ့မြန်မာပြည်ခီးစဉ်မှာတိုးတက်မှုတစုံတရာရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရက်ဆိုကွန်ကပြောပေမဲ့အဲ့ဒီတိုးတက်မှုဆိုတာကမပြောပါတော့ဘူးလို့နိုင်ငံရေးအကဲကတ်တွေကဝေဖန်လိုက်ကြပါတယ်။ပြည်စုံတဲ့ပြည်စုံတိုင်းတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအသီးသီးနဲ့ပြည်စုံနိုင်ငံချင်းမရှိတာလူသားချင်းစာနာမှုအကူအညီချမ်းဝေပေးနိုင်ရေးကိစ္စစစ်ကောင်စီနဲ့သဘောတူညီချက်မရခဲ့တာတွေက2021အာဆီယံဘုံသဘောတူညီချက်၅ရပ်ပါအဓိကအချက်တွေကိုပေါ်ဆောင်မှုပြတ်ကွက်ခဲ့တယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌချာလီဆန်ဒီယေဂိုကထောက်ပြပါတယ်
You can consider this trip as a waste of time. It is supposed to be to bring together the political dialogue.
ဒီကြပြီးလက်ဆုပ်လက်ကမ်းကြနိုင်တဲ့ရလဒ်မျိုးတွေ့ရတာကြောင့်ဒီခီးစဉ်ကအချိန်ကုန်လူပန်းနာတာအဖက်တည်းနေပါလေ။ငင်းကြင်းကြီးနဲ့ပြန်လည်ရင်ကြားသိရတဲ့စစ်ကောင်စီကနိုင်ငံရေးလမ်းညွှန်ရေးပုံတစ်ခုချမှတ်နိုင်အောင်မဆွေးနွေးနိုင်ခဲ့ဘူးဆိုရင်ဒီခီးစဉ်မှာအောင်မြင်မှုရှိရလို့ဘယ်လိုမှမပြောနိုင်ပါဘူး
။အာဆီယံထုပ်ပယ်ရဲ့ခီးစဉ်အတွင်းသာနာမှုအကူအညီပေးနိုင်တဲ့ကိစ္စမှလည်းတစုံတရာသဘောတူညီချက်မရခဲ့တာတောင်ဆန်းစုကြည်သာမမဟုတ် NLD ထိပ်ပိုင်းခေါင်းဆောင်လေးနဲ့ဖြစ်ဖြစ်ပြည်စုံဆွေးနွေးနိုင်ခွင့်မရခဲ့တာကလည်းအာဆီယံဘုံသဘောတူညီချက်ပါအချက်တွေကိုအကောင့်ထဲမဖော်နိုင်ရကြတယ်လို့ပြောပါတယ်။ဟာဝိုင်ပြည်ပြည်တဲ့တက္ကသိုလ်ရဲ့အဲဘာမောကဖြစ်တဲ့ကာရှူစတာကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးမျှော်လင့်ချက်ဟာကမ္ဘောဒီးယားနဲ့အာဆီယံကတန်တမန်ရေးဖီအားဆက်ပေးနေဖို့ဖြစ်တယ်လို့သုံးသပ်ပါတယ
်။ Their culture is never bad news.ASEAN has to continue to engage with Myanmar.
ASEAN နိုင်ငံအချင်းချင်းကြားပြင်းထန်တဲ့တိုက်ခိုက်မှုမျိုးလုံးဝမရှိပါဘူး။မကောင်းတာမြင်နေရင်တောင်မကောင်းဘူးလို့ပြောကြတာမဟုတ်ပါဘူး။တိုးတက်မှုတစုံတရာရခဲ့တယ်လို့သူပြောတာကစစ်ကောင်စီကသူ့ကိုလက်ခံတွဲဆောင်ခဲ့လို့ဖြစ်ပါတယ်။တကယ်တော့ ASEAN အနေနဲ့မြန်မာနိုင်ငံကိုဆက်ပြီးထိတွေ့ဆက်ဆံနေဖို့လိုပါတယ်။ဒီနေရာမှာကမ္ဘောဒီးယားကိုလည်းကဒီမိုကရေစီတန်းကြီးမဟုတ်ပြန်တော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့အကြမ်းဖက်မှုတွေရပ်ပြီးငြိမ်းချမ်းတည်ငြိမ်အောင်လုပ်ကြပါလို့သွားပြောဖို့ကလည်းခက်နေပြန်ပါတယ်။စစ်ကောင်းဆောင်တွေကသူတို့သွားကျင်တဲ့လမ်းကြောင်းမဟုတ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်တွဲဆုံဆွေးနွေးရေးဖြစ်လာဖို့အာဆီယံဘက်ကဆက်ပြီးတွန်းအားပေးနေဖို့လိုပါတယ်
။မြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်ရက်ဆက်တဲ့အကြမ်းဖက်မှုတွေလုပ်နေတာကြောင့်ပြည်သူတွေရဲ့ခုခံတွန်းလှန်မှုကလည်းပိုကြီးထွားလာနေတာကိုလည်းအမောကရှူစတာကထောက်ပြပါတယ်။အာဆီယံထုပ်ပယ်လေရဲ့ခီးစဉ်အတွင်းစစ်ကောင်စီထိပ်ပိုင်းကောင်းဆောင်လေးအာဆီယံတန်တမန်ဒီကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံရေးပါတီတချို့ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုနောက်မှစဉ်းစားပေးသွားမယ်လို့စစ်ကောင်စီကသူ့ကိုအကြောင်းပြန်လေလို့ဆိုပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာတချိန်ကျရင်အမျိုးသားပြန်လည်တင့်မြင့်ရေးအတွက်ဆက်ဆံသူတွေပါဝင်လာနိုင်ဖို့လမ်းဖွင့်ပေးနိုင်သူအဖြစ်နဲ့လည်းညီညွတ်ပြောဆိုခဲ့တာပါ။မြန်မာပြည်ပဋိပက္ခမှာတက်ဆန်သူအလုံးဟာစိစက်ညီနိုင်ရေးတဲ့အပြန်လန်တိုက်ခိုက်ရေးကိုသာလိုလားနေကြတယ်လို့ပရက်ဆိုကွန်ကအပြစ်တင်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒိန်းစီတို့လောင်သားစင်စာနာမှုအကူအညီတွေကိုလိုအပ်သူတွေလက်ထက်ဖြန့်ဝေနိုင်ခြင်းမရှိသေးဘူးလို့သူကပြောပါတယ်။မြန်မာပြည်ခီးစဉ်အတွင်းရေရာရဲ့အခြေတစ်ခုမထွက်လာတာကညှင်းနှင်းချက်ကိုဆုံးရှုံးစေတယ်လို့ Cambodia Institute for Cooperation and Peace အဖွဲ့ကသူတည်သည်Bradley Mark ကဝေဖန်လိုက်ပါတယ
် Optimism at this point in terms of Cambodia and ASEAN as a whole being able to achieve fundamental change in the status quo
မြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုအခြေခံကြကြအပြောင်းလဲလုပ်နိုင်မှုကမ္ဘောဒီးယားနဲ့အာဆီယံအပေါ်အကောင်းမြင်ညွှန်လဲနေရပြီးအလကားဖြစ်သွားပါတယ
်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Brad Sokong ကအာဆီယံအထူးကူစလဲဖြစ်မြန်မာပြည်တွားရောက်တာကြောင့်မြန်မာကလည်းအာဆီယံနဲ့သူတို့ဥပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောခွင့်ရသွားတာကလည်းလို့အခြားတစုံတရာတိုးတက်မှုရလာဖို့မမြင်မိကြောင်းလဲဒရက်လီမတ်ကသုံးသပ်ပါတယ်။ဒါမဲ့အေဒီလာဒါမှမဟုတ်နေလာတဲ့မှာမြန်မာနိုင်ငံရဲ့စာနာမှုအကူအညီပေးရေးကိစ္စစုံကြီးအစည်းအဝေးတရခေါ်ဖို့အာဆီယံအထူးကိုယ်စားလှယ်ပရက်ဆိုကွန်ကအဆုံးပြုထားပါတယ်။ကမ္ဘောဒီးယားဟာ2022တည်းအာဆီယံလက်ချောက်ဥက္ကဋ္ဌဖြစ်လာခြင်းမှာမြန်မာနိုင်ငံကိုညီညွတ်ရေးဆွေးနွေးပွဲလမ်းကြောင်းပေါ်ဆွဲတင်ပြီးအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်းဆောင်တွေပြန်လည်ပါဝင်ခွင့်ရအောင်လုပ်ရင်းစစ်ကောင်စီကိုတရားဝင်အသိမှတ်ကြည့်ရင်ကမ္ဘောဒီးယားကကြိုးစားနေတယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေတာပါဒီဝေဖန်ချက်ပေါ်မှာတော့ပရက်ဆိုဟွန်ကညင်းပယ်လိုက်ပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်ကမ္ဘောဒီးယားကလှုပ်ဆောင်နေကြောင်းတုံ့ပြန်ပါတယ်အာဆီယံလက်ချောက်ဥက္ကဋ္ဌတာဝန်ကိုယူပြီးတက်မကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြန်လာတင်လာတဲ့မြန်မာနိုင်ငံကိုတရားဝင်တွားရောက်လက်ပတ်ခဲ့ခြင်းတုံးကလည်းအပြစ်ခတ်ရတဲ့ရေးယာယီအပြစ်ရရေးတွေလုပ်မယ်လို့ကတိပေးခဲ့ပေမဲ့လက်တွေ့မှာမြန်မာကအကောင့်ထဲပေါ်ခြင်းမရှိသေးပါဘူးခင်ဗျာ